ရွေးကောက်ပွဲမှာနောက်တစ်ချိန်အနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်မိတ်အစိုးရတဲ့လက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်တွေအရင်ထက်ပိုတိုးတက်လာဖို့မီဒီယာအတိုင်းအဝန်းကမျှော်လင့်နေတဲ့အကြောင်းပြောပြပေးကြပါတယ်။ကျွန်မမေခါပါ။ NLD ပါတီဦးဆောင်နေပြီးခဲ့တဲ့အစိုးရတပ်တန်းအတွင်သတင်းမီဒီယာလွတ်လပ်ခွင့်တွေနဲ့ဖွံ့ဖြိုးမှုတွေအပေါ်အာမလို့အာမရဖြစ်ခဲ့ကြတဲ့မီဒီယာသမားတွေကြားမှာလာမယ့်အစိုးရလက်ထက်မှာအပြောင်းလဲတွေဖြစ်လာဖို့မျှော်လင့်နေကြတာပါ။ပြီးခဲ့တဲ့၅နှစ်တာအစိုးရတပ်တန်းအတွင်NLD အယက်သားအစိုးရအနေနဲ့မျော်လင့်သလောက်တိုးတက်အောင်လုပ်ခဲ့တာမတွေ့ရဘူးလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကဦးမြင့်ကျော်ကသုံးသပ်ပါတယ
်။ Right to information လို့ဟိုသတင်းချက်လက်သိပိုင်ခွင့်ဥပဒေကြမ်းလို့မျိုးပေါ့နော်။အဲဒီဟာမျိုးဒီ၅နှစ်သက်တမ်းမှာအကောင့်တွေပေါ်မလာဘူးပေါ့။အခုချိန်ဒီမြို့တော်မှာဆွေးနွေးတဲ့အချင်းကိုမရဘူး။ဥပဒေကြမ်းထဲမှာပဲဟိုကော်မတီဒီကော်မတီမှာလည်းနေတဲ့သဘောမျိုးရှိတယ်။ဟိုကျွန်တော်တို့တွေ့ရတာအဲ့ဒီခုလည်းမဟုတ်ဘူး။ကျွန်တော်သတင်းမီဒီယာဥပဒေပြင်ဆင်ရေးလည်းကြန့်ကြာတယ်။ချက်ချက်ကကြီးပြင်ဆင်မှုအများလိုလာတဲ့ပြင်ဆင်မှုမျိုးမဟုတ်ဘူးပေါ့နော်။ဆိုတော့အဲ့ဒါတွေကပြုပြင်ပြောင်းလဲရမယ်အခြေခံဥပဒေမူပေါင်းတယ်လို့ကျွန်တော်ထင်တယ်နိ
။ကိုဗစ်ကပ်ဘေးလိုအများပြည်သူအတွက်အရေးကြီးတဲ့အခြေအနေမျိုးမှာသတင်းထုတ်ပြန်မှုဘိုင်းတွေမှာလည်းအားနည်းခဲ့တာတွေကိုသတင်းမီဒီယာသမားတွေကြားအားမလို့အားမရဖြစ်ကြတာတွေလည်းရှိခဲ့ပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်လေးလာစောင့်ကြည့်နေတဲ့ပန်မြမအဖွဲ့ကဦးတီဟာသွေးကတော့သတင်းမီဒီယာတွေနဲ့ဆက်ဆံရေးပိုင်းတိုးတက်ဖွံ့ဖြိုးရေးအစီအစဉ်တွေမှာအားနည်းချက်တွေရှိခဲ့တာကိုလာမယ့်အစိုးရတပ်တန်းမှာပြင်ဆင်သင့်တယ်လို့သူကရှုမြင်ပါတယ်
။မီဒီယာနဲ့မသက်ပြီးတော့ဒီ NLD အနေနဲ့ကတော့တိုက်ခန့်အနေနဲ့မီဒီယာကိုဆက်ဆံခဲ့ရတဲ့အခါကျတော့ဒီတကယ်ဒီမိုကရေစီနိုင်ငံတစ်ခုမှာမီဒီယာလောကကဘယ်လိုဖြစ်တဲ့လဲဆိုတာကိုသူသိစားစဉ်းစားထားတာသူဖြစ်တဲ့နယ်လို့သူတွေးထားတယ်ဟောပေါ့အနာဂတ်မရှိဘူး NLD ဆိုရလက်အောက်မှာရှိရဲဒီသူရဲ့ကွန်ကဲမှုအောက်မှာရှိရဲဝန်ကြီးဌာနတွေကလည်းဟိုတုန်းကတော့လောက်တော့မှကျွန်တော်ပြောရဲဆိုရဲအရှိရတာရှိခဲ့တယ်ဆိုတော့အဲ့ဒါကိုပြုပြင်ပြောင်းလဲရမှာတစ်ချက်ပါပေါ့နော်နောက်တစ်ခုကတော့ဒီပြန်ကြားရေးနဲ့ပတ်သက်တဲ့ကိစ္စကဒီမီဒီယာလောကကဘယ်လိုတည်ဆောက်တဲ့လဲအဲ့မီဒီယာလောကမှာရှိတဲ့အချိုးအစားပေါ့ပုံကြီးကမီဒီယာအစိုးရမီဒီယာအဖွဲ့အစည်းတွေအပိုင်းတဲ့မီဒီယာစသဖြင့်ဒီအချိုးအစားမှာဘယ်အချိုးအစားများဖို့လိုလဲဆိုရဲအပြေးခေါ်ပိုင်းကိုသိချာလေးပြောင်းလဲဖို့လိုတယ
် NLD ဦးဆောင်အယက်သားအစိုးရလက်ထက်မှာအာဏာပိုင်တွေအပေါ်ဝေဖန်စမ်းစစ်တာတွေလုပ်ခွင့်ရလာတော့မယ်လို့မျှော်လင့်ထားခဲ့ပေမဲ့သတင်းသမားတွေဖန်ဆီးအရေးယူခံရတဲ့အဖြစ်တွေနဲ့လည်းကြုံခဲ့ရပါတယ်သတင်းမီဒီယာသမားတွေကိုအလွယ်တကူဖန်ဆီးအရေးယူနိုင်တဲ့ဥပဒေတွေကိုပြင်ဆင်ဖို့မျှော်လင့်တာတွေလည်းဖြစ်မလာခဲ့ပါဘူးအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့ညှီဆွမှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖန်ဆီးအရေးယူခံရတဲ့ Voice of Myanmar သတင်းဌာနတည်ထောင်သူဦးနေလင်းကတော့လာမယ့်အစိုးရတပ်တန်းမှာမီဒီယာလွတ်လပ်ခွင့်အတွက်ဥပဒေတွေပေါ်ပေါက်လာဖို့မျှော်လင့်နေပါတယ
်သတင်းရယူခွင့်ဆိုင်ရာဥပဒေပေါ့နော် Right to information တို့တိတိကျကျလေးလေးရှားရှားပြဋ္ဌာန်းရမယ်ပေါ့နော်နောက်ဒီဘလော့ဂါစင်းလို့ဒီမီဒီယာနဲ့ပတ်သက်တဲ့ဟာတွေကိုကျွန်တော်တို့ဆက်ကြံလာနာပြဋ္ဌာန်းပြီးတော့မီဒီယာကောင်စီလိုအဖွဲ့မျိုးကိုလည်းလွတ်လပ်တဲ့အဖွဲ့အစည်းမျိုးဖြစ်ပြီးတော့လုံပိုင်ခွင့်ပေးပြီးတော့အကုန်လုံးကကျွန်တော်တို့ဟိုဆက်လက်တက်မှုဖဲနဲ့အကုန်လုံးရဲ့စံနာနဲ့ရွေးတဲ့အဖွဲ့အစည်းမျိုးဖြစ်အောင်လုပ်စီခြင်းနဲ့
မီဒီယာလုပ်ငန်းတွေမှာအဓိကတာဝန်ရှိတဲ့ပြန်ကြားရေးဝန်ကြီးဌာနဟာလည်းပြီးခဲ့တဲ့၅နှစ်တာအစိုးရတပ်တန်းမှာဝေဖန်ခံရတဲ့အစိုးရဌာနတစ်ခုဖြစ်ခဲ့ပါတယ်။ပါတီပြောခွင့်ရသူဒေါက်တာမျိုးညွန့်ကတော့မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးစနစ်မှာအားနည်းချက်တွေရှိတာကြောင့်သတင်းမီဒီယာဖွံ့ဖြိုးရေးပိုင်းမှာအဟန့်တာဖြစ်နေရတယ်လို့ပြောဆိုလိုက်ပါတယ
်။မီဒီယာတွေမှာကိုယခင်နော်အုပ်ချုပ်သူများရဲ့နော်လွှမ်းမိုးမှုရှိတဲ့နော်မီဒီယာတွေလည်းအများကြီးကြံနေပါသေးတယ်။ပြည်သူလူထုကြားမှာဆိုလည်းမြန်မာပြည်ဟာသတင်းသူသတင်းမှများကိုစနစ်တကျဖြန့်ဖြူးနေတဲ့သတင်းဌာနတွေဒီအရာလီယာစာအများကြီးရှိနေတာကိုလေ့လာကြည့်ရင်တွေ့နိုင်ပါတယ်။သတင်းမှဖြန့်ဖြူးနေတဲ့ဟာဒီမီရဲ့အမည်ကိုလည်းအောင်နိုင်အောင်ပြည်သူကိုလည်းသတင်းမှများဖို့အချိန်နဲ့တည်ငြိမ်ပေးနိုင်အောင်ကျွန်တော်ဒီနှစ်ခုကိုချိန်ညှပြီးလှုပ်ဆောင်သွားမယ်လို့ပဲပြောနိုင်ပါတယ်
။ပြည်သင့်နိုင်ငံအခြေစိုက်နယ်စီမချသတင်းသမားများအဖွဲ့ RSF ရဲ့ဒီနှစ်2020ပြည်နှစ်သတင်းလွတ်လပ်ခွင့်အညွှန်းကိမ်းမှာတော့မြန်မာနိုင်ငံဟာအရင်ကထက်နောက်ထပ်တဆင့်ထပ်မံကျဆင်းခဲ့ပြီးစစ်တမ်းမှာပါဝင်တဲ့နိုင်ငံပေါင်း180အနက်အဆင့်139မှာရှိနေတဲ့အကြောင်းဖော်ပြထားပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။